အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်မကြခင်တရားစွဲဆိုနိုင်ရေးအတွက်အထက်ခံဒီမိုကရက်အမတ်တွေမနေ့ကတည်တံ့တွေ့ဆုံခဲ့ပါတယ်။ခရစ်မတ်အားလည်းရဲ့လွှတ်တော်တွေမနာခင်မှာဒီတရားစွဲရေးအစုကိုအောက်လွှတ်တော်မှမဲခွဲနိုင်ခြင်းရှိကြောင်းအရင်ခံမှန်းထားတာကပိုနီးစပ်လာနေပါတယ်။အောက်လွှတ်တော်တရားရေးကော်မတီကဒီမိုကရက်အမတ်တွေအနေနဲ့ဒီစနစ်တင်းတွေထဲမှာပဲ Republican သမ္မတနဲ့ပတ်သက်တဲ့သက်သေအထောက်အထားတွေကိုပြန်သုံးသပ်ကြပြီးချက်သာရင်းနေအစောဆုံးထားကအောက်လွှတ်တော်တစ်ခုလုံးမှာဒီကိစ္စမဲခွဲဖို့အတွက်တရားစွဲအစိုးပြုချက်မူကြမ်းကိုပြင်ဆင်ဖို့ရှိနေပါတယ်။ဒီအမတ်တွေအနေနဲ့ဆာမျက်နှာ55မျက်နှာပါအစီရင်ခံစာကိုမနေ့ကထုတ်ပြန်ခဲ့ရမှာဖွဲ့စည်းပုံခြေခံဥပဒေအရသမ္မတပေါ်တရားစွဲဖို့အခြေခံနိုင်တယ်လို့သူတို့ယူဆတဲ့ပုံမှန်တွေကိုတစ်ချက်ချင်းချပြခဲ့ကြပါတယ်။ဒါပေမဲ့တောက်ကြနေတုန်းကတော့အင်ဂျီရောအနေနဲ့ဒီသမ္မတထရန့်ပေါ်တရားစွဲမှုမှာပူပေါင်းဆောင်ရွက်မှုမလုပ်နိုင်ဘူးလို့ညွှန်းဆိုထားပါတယ်။သမ္မတထရန့်အနေနဲ့ရှင်းနှစ်သမ္မတရွေးကောက်ပွဲမှာထက်အနိုင်ရဖို့ရည်ရွယ်ချက်နဲ့ပြိုင်ဘက်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကိုယူကရိန်းကစုံစမ်းစစ်ဆေးပေးဖို့တောင်းဆိုတာကဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်တယ်လို့ဒီမိုကရက်အမတ်တွေကတရားစွဲဖို့ပြင်ဆင်နေကြတာပါခင်ဗျ။